2013ခုနှစ်ကုန်မှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူတဦးတယောက်မှမကြံရှိစေရလို့သမ္မတဦးသိန်းစိန်ကကြေညာပေးပြီးတဲ့နောက်2013ခုနှစ်ကုန်ကစလို့နိုင်ငံရေးအကျဉ်းသားဥယျာဉ်နောက်ထပ်၄ဆတိုးလာတယ်လို့နိုင်ငံရေးအကျဉ်းသားအရေးလှုပ်ရှားသူတွေကပြောပါတယ်တက်ချွတ်လှူရှားသူတွေကိုအာဏာပိုင်တွေကပုံမှန်အမျိုးမျိုးတက်ပြီးတော့ဆက်ပြီးတော့ဖမ်းဆီးနေတာဟာလက်ရှိဖော်ဆောင်နေတဲ့ဆိုတဲ့ပြုပြင်ပြောင်းလဲရေးဖြစ်စဉ်ရုတ်ရော့နေတာကိုပြသရလဲရောက်တယ်တဲ့။ဒါကြောင့်သမရကိုယ်တိုင်ပေးထားတဲ့ဂရီကိုတီးပါလို့လဲတောင်းဆိုကြပါတယ်။အသေးစိတ်ကိုမဆွမွန်ကဆက်ပြီးတော့တင်ပြပေးမှာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။2013နှစ်ကုန်ပိုင်းမှာတယောက်မကျန်အကုန်လွတ်ပေးမယ်လို့သမရကဂရီပေးခဲ့ပေမဲ့လို့နှစ်ကုန်မှာတော့နိုင်ငံရေးအကျဉ်းသားဥယျာဉ်30လောက်ကျန်ခဲ့ပါတယ်။သူတို့ကိုလွှတ်ပေးဖို့ဆက်ပြီးတော့တောင်းဆိုနေချိန်မှာပဲ2013နှစ်ကုန်ကနေစလို့မြန်မာနိုင်ငံအဟွမ်းနိုင်ငံရေးအကျဉ်းသား60အထိမ့်သိမ်းခံရပြီးတော့တက်ကြွလှုပ်ရှားသူ85ဦးတရားစွဲခံရပြီးအခုလက်ရှိတရားရုံးမှာအမှုရင်ဆိုင်နေကြရပါတယ်။နောက်ဆုံး2014မေလကုန်မှာဆိုရင်နိုင်ငံရေးတက်ကြွလှုပ်ရှားသူ26ဦးထောင်ချခံလိုက်ရပါတယ်။ဒီလိုသာနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေကိုဆက်ပြီးတော့ဖမ်းနေမယ်။ဖန်စီခံရတဲ့နှုံးကလည်းဆက်တိုးလာနေမယ်ဆိုရင်တမရဦးသိန်းစိန်ကိုပေးတဲ့ဂရီကိုကိုဖောက်ဖြတ်တာပဲလို့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။အခုဆိုရင်နိုင်ငံရေးအကျဉ်းသားဥယေက၄ဆလောက်တိုးလာနေတဲ့အနေအထားဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ APBB ရဲ့အတွေ့အမှုကိုတိတ်နိုင်ကပြောပါတယ်
။ဒီလောလောဆယ်နိုင်ငံရေးအကျဉ်းသားဒီပြည့်နှစ်ကကုန်လဲချိန်မှာအလောက်30ကျန်နေကြောက်တုံးတယ်ကြတယ်နိုင်ငံရေးပုံမှန်လေးလောက်တက်မှာတဲ့အားလေးကိုတော့ဥမာဆက်ကွက်တဲ့လို့ငားညာလို့ငားငါခါခွေးလို့ပုံမှန်ဆက်ရှိလို့လွတ်ပေးလိုက်တယ်ဒီကြေခင်ကသူ့မဲ့အဲ့ဒါနဲ့ဆက်ဆက်ပြီးတော့စွဲထားတဲ့ဥမာဒီလူကိုပဲဟိုလက်နဲ့ကြိုက်ဆောင်မှုလို့အမှုတွေကြာနေတဲ့အားလေးကိုအဲ့လူတွေဖြားလာတာအယောက်30ရှိတယ်ဆိုတော့အခုကအယောက်60ဆိုတဲ့ခါကျတော့ဒီနှစ်ထဲမှာအခုဖြားလာတဲ့လူကလည်း85ဦးဖြစ်နေတယ်ဆိုတဲ့ခါကျတော့ခါကျတော့ဒီတိတ်မကြခင်ကာလပါပဲနောက်က၄ဆဖြစ်လာဘူးရှိရဆိုတော့ပြောပြမှုဖြစ်တာပါလေ
တမရရဲ့လမ်းညွန်ချက်နဲ့လက်ရှိနိုင်ငံရေးအကျဉ်းသားစီစဉ်ရေးကော်မတီတွေဖွဲ့လက်ကျန်နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးနိုင်မှုဆောင်ရွက်နေကြချိန်မှာပဲအခုလိုမျိုးအစိုးရဘက်ကနေနိုင်ငံရေးတက်ကြွလှုပ်ရှားတဲ့သူတွေကိုပုံမှန်အမျိုးမျိုးတက်ပြီးတော့ဖမ်းဆီးထိန်းသိမ်းတရားစွဲဆိုထောင်ချနေတဲ့အခြေအနေဟာလက်ရှိအစိုးရဖော်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးလမ်းကြောင်းအားနည်းလာနေတာကိုပြသရာရောက်တယ်လို့လည်းကိုတိတ်နိုင်ကဆိုပါတယ်အစိုးရနဲ့နိုင်ငံရေးအင်အားစုတွေကြားနိုင်ငံရေးအကျဉ်းသားဆိုတဲ့ဝေါ်ဟာရအပေါ်အတိတ်ပဲဖွင့်ဆိုချက်ကအရေးကြီးတဲ့အခန်းကဏ္ဍမှာဖြစ်နေတယ်လို့လည်းနိုင်ငံရေးအကျဉ်းသားလှုပ်ရှားသူတွေကထောက်ပြပါ
ဒီလိုမဖြစ်အောင်လို့ကတော့ကျွန်တော်နိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖွင့်ဆိုချက်ကိုကျွန်တော်တို့ဒီလူဦးရေအားလုံးကသဘောတူညီတဲ့ဒီအဓိပ္ပာယ်ဖွင့်ဆိုချက်တခုဖွင့်ဖို့လိုတယ်ဆိုတော့ဒီဖွင့်ဆိုချက်အပေါ်မှာနိုင်ငံရေးအကျဉ်းသားဖြင့်တတ်မှတ်ခြင်းမတတ်မှတ်ခြင်းဆိုတဲ့ကိစ္စကိုကျွန်တော်တို့ကပြောလို့ရတယ်အခုကကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားအကျဉ်းသားလို့ပြောဝင်မယ်ဒီအစိုးရဖက်ကတူတူရဲ့ဒီပေဒံနဲ့မဟုတ်ဘူးလို့ပြောနေတယ်ပြောနေတဲ့ကိစ္စကိုလည်းရင်ဆိုင်နေရတာပေါ့အဲ့ဒါမျိုးဒီနိုင်ငံရေးကျေးဇူးတော်အဓိပ္ပာယ်ဖွင့်ဆိုချက်ကပို့ပြီးတော့အရေးကြီးတယ်။နှစ်ဦးနှစ်ဖက်လက်ခံနေတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မျိုးကိုကျွန်တော်တို့ကြိုးစားပြီးတော့ဆွဲဖို့အရေးကြီးဆွဲဖို့လိုတယ်။ပုံမှန်တွေပေါ့ဒီပုံမှန်ဆက်ချက်တွေငါးငါးခါခွေးတို့ဒီငါးညာတို့ဆက်ကွက်တို့ဆက်ကွက်ဒီပုံမှန်တွေကဒီပြည့်နှင်းကလွတ်ပေးလိုက်ပြီမဲ့ဒီပုံမှန်တွေကဖြတ်တာမဟုတ်ဘဲနဲ့ဒီပုံမှန်တွေကဆက်ရှိနေတယ်။အခုခံရတဲ့လူတွေကလည်းဒီပုံမှန်တွေနဲ့ဆက်ပြီးတော့ဖတ်ပြီးခံရတယ်ဆိုတော့ကနိုင်ငံရေးအကျဉ်းသားဖြစ်စဉ်နဲ့ပုံမှန်မျိုးတွေကိုကျင်းစင်တာတို့ဒီကြောင်းတဲ့တာကိုပယ်ဖြတ်တာတို့လုပ်ရမယ်လို့ကျွန်တော်တို့ကအဲ့လိုတိုက်တွန်းထားပါတယ်
သမရရဲ့လမ်းညွန်ချက်နဲ့ပြည်ထောင်စုဝန်ကြီးဦးစိုးသိန်းဦးဆောင်တဲ့ပြည်ထရေးရှေ့နေချုပ်ယုံအထူးဆောင်ဆန်းစစ်ဆေးရေးအကျဉ်းဦးစီးဌာနလူခွေကော်မရှင်လွတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေပါဝင်တဲ့လက်ကျန်နိုင်ငံရေးအကျဉ်းသားများစီစဉ်ရေးကော်မတီကဖော်ဆောင်နေပါတယ်။သမရအနေနဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံရဲ့တိုးတက်ဖြစ်ထွန်းနေတဲ့နိုင်ငံရေးဖြစ်စဉ်ထဲမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူတွေလည်းပါဝင်စေလိုတဲ့အတွက်လက်ကျန်နိုင်ငံရေးကျင်းသားများစီစီကော်မတီကနေတမရကိုတင်သွင်းလာတဲ့စည်ရင်းမှာဥယျာဉ်အတိုင်းစီစစ်ပြီးတော့လှုပ်ပေးနေတယ်လို့တစ်ဖက်ကပြောဆိုနေချိန်မှာပဲတခြားတစ်ဖက်မှာတော့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုပုံမှန်ခေါင်းစဉ်အမျိုးမျိုးတက်ပြီးတော့ဆက်ဖမ်းနေတာကတော့အပြောနဲ့အလုပ်နဲ့မညီတဲ့လုပ်ရဖြစ်တယ်လို့လည်းနိုင်ငံရေးအင်အားစုတွေကဝေဖန်ပြောဆိုနေကြကြောင်းပါရှင်